ထိုင်းနိုင်ငံတွင်မှနေထိုင်နေကြတဲ့ဗေနိုင်ငံသားမဆိုအသက်18နှစ်အောက်ကလေးငယ်တွေနဲ့လေမိုင်းဆိုင်ရာကျူးလွန်နေတဲ့ပုံတွေမှတ်တမ်းတွေအထောက်အထားတွေကိုတယ်လီဖုန်းကင်မရာကွန်ပျူတာတွေမှာတွေ့မယ်ဆိုရင်ထောင်ဒဏ်5နှစ်အထိပြစ်ဒဏ်ပေးမယ်ဆိုတဲ့ဥပဒေကိုမေလ15ရက်နေ့ကထိုင်းလွှတ်တော်ကနေဆုံးဖြတ်ချက်ချခဲ့ပြီးဒီဥပဒေကိုရက်ပေါင်း90အတွင်းအတည်ပြုနိုင်ဖို့လှုပ်ဆောင်သွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံသားရွှေပြောင်းလူသားမိသားစုအများပြားနေထိုင်ကြတဲ့ထိုင်းနိုင်ငံမှာအခုလိုကလေးငယ်တွေအတွက်အကာအကွယ်ပေးဖို့လှုပ်ဆောင်လာတာကိုကလေးသူငယ်အခွင့်အရေးဆိုင်ရာလှူရှားသူတွေကကြိုဆိုလိုက်ကြပါတယ်အပြည့်စုံကို VOA သတင်းတော်မအေးမာကပြောပြမှာပ
ါထိုင်းနိုင်ငံအတွင်းမှာကလေးသူငယ်တွေနဲ့ပတ်သက်လို့လိမ်မိုင်းဆိုင်ရာကျူးလွန်မှုပြဿနာတွေရှိနေတဲ့အတွက်အသက်18နှစ်အောက်ကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်နေတဲ့မှတ်တမ်းတွေအထောက်အထားတွေကိုတယ်လီဖုန်းတွေကင်မရာတွေကွန်ပျူတာတွေကနေတဆင့်သိသိရမိမယ်ဆိုရင်ဘယ်နိုင်ငံသားပဲဖြစ်ဖြစ်အရေးယူမယ်ဆိုတဲ့အကြောင်းဥပဒေတရားထုတ်ပြန်ဖို့အတွက်ထိုင်းလွှတ်တော်ကဆုံးဖြတ်ခဲ့တာပါဒါဟာကလေးငယ်တွေရဲ့အနာဂတ်အတွက်ကာကွယ်ပေးရရောက်တဲ့အတွက်ကလေးခွင့်ရေးလှုပ်ရှားဆောင်ရွက်နေသူတွေကကြိုဆိုခဲ့ကြပါတယ်ထိုင်းမြန်မာနယ်စပ်ကရှစ်တောင်းသမားတွေကြားမှာလဲကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်မှုတွေကအများပြားရှိနေတဲ့အကြောင်းကလေးခွင့်ရေးလှုပ်ရှားဆောင်ရွက်နေသူတဦးလည်းဖြစ်ရှေ့ပြောင်းကျောင်းဆရာတဦးလည်းဖြစ်တဲ့ကိုထိုက်သူအောင်ကဆိုပါတယ
်ရှေ့ပြောင်းလူသမားတွေရှားမှဆိုလို့ရှိရင်အိမ်မင်းကျဆတ်မှုတွေကနောက်ဆက်တွဲမိသားစုတွေပြိုကွဲပြီးတော့သထွေးတို့ဆိုချီတော်တင်တဲ့ဖြစ်စဉ်တွေကနေရာတိုင်းမှာရှိတယ်ကျွန်တော်ဒီဖုတ်ဖတ်နယ်မြေမှာဆိုရင်လည်းကျွန်တော်ဖြစ်ခဲ့တဲ့မှုတွေကလဲတာမှုသူတို့ဒီ၈နှစ်၉နှစ်ကလေးငယ်လေးတွေပေါ့နော်ကလေးမလေးတွေကိုအဓမ္မစုခြင်းနဲ့ဖြစ်စဉ်တွေဖြစ်တယ်ဒါတူးလို့လို့ရှိရင်အသိရှိတဲ့ဆိုတဲ့ဟာမျိုးလည်းကျွန်တော်ရှေ့ပြောင်းလူသမားတွေမှာတိတိကျကျကာကနနသိရှိတဲ့အခြေအနေမတွေ့ရဘူး
ထိုင်းနိုင်ငံတွင်မှာအခုလိုမျိုးကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်ထားတဲ့မှတ်တမ်းပုံတွေတွေ့ရှိမယ်ဆိုရင်ထောင်ဒဏ်5နှစ်နဲ့ဒဏ်ငွေသသိန်းအထိပြစ်ဒဏ်ချမှုတွေလုံးမှာဖြစ်ကြောင်းဥပဒေသစ်မှာဖော်ပြခဲ့ပါတယ်ဒီပြစ်ဒဏ်ဟာလေနိုင်ငံသားမဆိုအကျုံးဝင်နေဆိုပြီးဖော်ပြထားပါတယ်ကလေးငယ်များဆိုင်ရာဥပဒေသစ်ထုတ်ပြန်ထားတဲ့အတွက်အမှုအခင်းကြုံလာလို့ရဲဌာနကိုရောက်လာတဲ့သူတွေအနေနဲ့မိမိတို့ကင်ဆောင်ထားတဲ့လက်ကင်ဖုံးတွေအတွင်းမှာညဉ့်ညမ်းတဲ့ရုပ်ပုံတွေအထူးသဖြင့်ကလေးငယ်တွေနဲ့လိမ်မိုင်းဆိုင်ရာဆက်ဆံနေတဲ့ပုံတွေကိုတွေ့ရှိပါကအမှုရင်ဆိုင်ရမှာဖြစ်ကြောင်းခိုင်းသတင်းတွေမှာဖော်ပြနေပါတယ်။ဒါအပြင်ကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေလုပ်ခဲ့တယ်ဆိုရင်လည်းထိုင်းနိုင်ငံတွင်မှာပြင်းထန်တဲ့အရေးယူမှုတွေရှိနေတာပါ။ကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်မှုတွေမဖြစ်အောင်ပညာပေးလှုံ့ဆော်မှုတွေကတော့မြန်မာရှေ့ပြောင်းလူတွေကြားမှာအားနည်းနေသေးဖြစ်ပြီးဖြစ်လာပြီးမှသာကာကွယ်စောင့်ရှောက်မှုတွေပေးနိုင်တယ်လို့လည်းကိုထိုက်သူအောင်ကဆက်ပြောသွားပါတယ
်ကျွန်တော်တို့ဒီကအရက်ဘက်လူအဖွဲ့အစည်းတွေဖြစ်တဲ့ CDO CSO တွေနောက်ကျွန်တော်တို့လူမှုအဖွဲ့အစည်းတွေကနေပြီးတော့ဒါကိုအရေးတူဆောင်ရွက်နေတယ်ပြဿနာဖြစ်ပြီးမှကျွန်တော်တို့ကကူညီစောင့်ရှောက်မှုလုပ်ငန်းစဉ်တွေကိုတော့လုပ်နိုင်တယ်ပြဿနာမဖြစ်အောင်ရှေ့ဒီပြဿနာတွေရောပါတော့အောင်လုပ်မဲ့စီမံချက်မျိုးကတော့အခုအချိန်ထိထိုင်းမြန်မာနယ်စပ်မှာမထွက်ပေါ်သေးဘူး
မေလ15ရက်နေ့တုန်းကလည်းထိုင်းနိုင်ငံတောင်ပိုင်းကန်ချနာပူရီမြို့နယ်ထဲမှာဆင်းရုံလာတက်တဲ့မြန်မာမိသားစုတွေကအသက်၄နှစ်အရွယ်ကလေးတဦးပျောက်ဆုံးသွားခဲ့ပြီးအဝတ်စားမပါပဲဒဏ်ရာဒဏ်ချက်တွေနဲ့တောထဲမှာပြန်လည်တွေ့ရှိခဲ့ပါတယ်။ခေါ်ဆောင်သွားသူဟာလိမ်မိုင်းဆိုင်ရာကျူးလွန်မှုအတွေ့စ조사ခဲ့ပုံရတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့2နှစ်ခန့်ကစပြီးထိုင်းမြန်မာနယ်စပ်မှာအသက်18နှစ်အောက်ကလေးတွေလိမ်မိုင်းဆိုင်ရာကျူးလွန်ခံရတဲ့ပြဿနာတွေသာမကအသက်5နှစ်ကနေ10နှစ်အတွင်းမှာရှိတဲ့ကလေးငယ်တွေကိုလည်းလိမ်ပိုင်းဆိုင်ရာကျူးလွန်မှုတွေရှိနေတဲ့အကြောင်းကလေးကာကွယ်စောင့်ရှောက်ရေးလှုပ်ဆောင်နေသူတွေကဆိုပါတယ်ကျူးလွန်သူတွေကအများစုဟာမြန်မာနိုင်ငံသားအချင်းချင်းတွေဖြစ်ကြပြီးတချို့ကတော့မိသားစုဝင်တွေအချင်းချင်းအိမ်တွင်းအကြမ်းဖက်မှုတွေကနေကလေးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်လာရတယ်လို့ဆိုပါတယ်ထိုင်းနိုင်ငံနဲ့နီးတဲ့အင်းနီနာချင်းမြန်မာနိုင်ငံကတော့တငယ်မရေမှုတွေအများအပြားရှိနေပြီးကျူးလွန်တဲ့သူတွေကိုအေးအေးယူမှုပြစ်ဒဏ်ကအားနည်းတဲ့အတွက်ဝေဖန်မှုတွေလည်းရှိနေသေးဖြစ်ပါရဲ့ရှင်